စစ်တွေရေးပုံမှ66ဂါကြီးလိုလွတ်လပ်စွာပြောဆိုခွင့်တွေကိုချုံချယ်ဟန်တာတဲ့ဥပဒေတွေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီအောင်ပြင်ဆင်ရေးဆွဲတင်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်66ဂါကြီးကိုလုံးဝဖျက်သိမ်းခြင်းမပြုဘဲပြင်ဆင်ဖို့အမျိုးသားလွတ်တော်ကဩဂုတ်လ1ရက်နေ့မှာဆုံးဖြတ်လိုက်တဲ့အပေါ် HRW ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ကိုဇော်ဝင်းလိုင်ကအပြည့်စုံကိုတင်ပြမှာပါရှင်
တတိယမီဒီယာသမားတွေကိုမတရားသဖြင့်ဖမ်းဆီးထိန်းသိမ်းတာတွေအပြင်လွတ်လပ်စွာပြောဆိုခွင့်ကိုပါအဟံထားဖြစ်စေတဲ့ပုံမှန်66ဂါကြီးကိုဖျက်သိမ်းပေးဖို့ပြည်တွင်းပြည်ပမှာရှိနေတဲ့မီဒီယာအဖွဲ့အစည်းတွေလူ့ခွင့်ရေးအဖွဲ့တွေနဲ့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတဲ့ကြားကပဲဒီဥပဒေကိုမဖျက်သိမ်းဘဲပြင်ဆင်သုံးစွဲဖို့အမျိုးသားလွတ်တော်မှာမနေ့ကမဲခွဲဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်လွတ်လပ်စွာပြောဆိုခွင့်ကိုဟန်တာချုပ်ချယ်တဲ့66ဂါကြီးလိုဥပဒေတွေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီအောင်ပြင်ဆင်ရေးဆွဲတဲ့နယ်လို့HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ
် We want to see this law reformed in line with international human rights standards. It's pretty simple. There are certain standards that set out what restrictions can be legally imposed on
ဥပဒေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့အညီပြင်ဆင်ရေးကျွန်တော်လိုလားပါတယ်ဒါဟာအင်တန်ယူရှင်းတဲ့ကိစ္စပါလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့ဥပဒေနဲ့အညီဘယ်လိုတမိချက်တွေပြဋ္ဌာန်းနိုင်လဲဆိုတော့စံချိန်စံညွှန်းတွေရှိပါတယ်အခုဥပဒေကအဲ့ဒီစံချိန်စံညွှန်းတွေနဲ့ကိုက်ညီခြင်းမရှိတဲ့အပြင်ဤတောင်မနှိစပ်ပါဘူးဥပဒေတွေကိုပြင်ဆင်ရေးဆွဲဖို့ကျွန်တော်ပြောဆိုတဲ့အခါအလုံးကစံအဖြစ်သတ်မှတ်ထားရတဲ့နိုင်ငံတကာလူခွင့်ရေးတွေနဲ့ချိန်ထိုးလုပ်ဆောင်ရမှာဖြစ်ပါတယ်66ဂါကြီးရင်မကပဲလူခွင့်ရေးကိုချိုးဖောက်တဲ့ဥပဒေတိုင်းကိုပြန်လည်ဆုံးသတ်ဖို့ကျွန်တော်မြန်မာအစိုးရကိုအချိန်ချင်းတောင်းဆိုခဲ့ပြီးဖြစ်ပါတယ်
လွတ်တော်ဥပဒေကြမ်းကော်မတီရဲ့ပြင်ဆင်ချက်အရ66ဂါကြီးနဲ့တရားစွဲခံရရင်အာမခံရနိုင်တာနဲ့ထောင်ဒဏ်ကို3နှစ်အထိပြင်ဆင်တတ်မှတ်တာတွေလှုပ်ဆောင်ထားတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီပြင်ဆင်မှုတွေဟာလုံလောက်ချင်းမရှိဘူးလို့ Phil Robertson ကပြောပါတယ
်။ Our view is that they have not really addressed the problem. They have done one step which is appropriate to allow people to have bail.Everybody has the right to bail for nonviolent.
ကျွန်တော်အမြင်မှာတော့အစိုးရအနေနဲ့ပြဿနာကိုကင်တယ်ဖြစ်ရှင်းတယ်လို့မြင်ပါဘူး။တရားစွဲဆိုခံရသူတွေအမကန်ပေးတာမျိုးလိုတုတ်တက်တဲ့လှုပ်ဆောင်မှုတွေတော့တွေ့ရပါရဲ့။အကြမ်းဖက်မှုမဟုတ်တဲ့ပြစ်မှုကျူးလွန်သူတိုင်းဟာအမကန်ရနိုင်ပါတယ်။66ဂါကြီးဆိုတာဟာအစီအဖြစ်မှုမျှတာဖြစ်ပါတယ်။ပြဿနာရဲ့ဇင်းမြစ်ကိုမဖြစ်ရှင်းမဲ့အဖမ်းခံရသူတွေကိုရာဇဝတ်သားတွေလိုပြုမှုဆက်ဆံနိုင်အောင်ကြဲကြဲပြန့်ပြန့်လုပ်ပိုင်ခွင့်တွေပေးထားတာဟာသူရဲ့တန်ရရဲ့ဖြစ်နေတဲ့ဒဏ်ရာကို plus လေးနဲ့ကပ်ဖို့ကြိုးစားသလိုဖြစ်နေပါတယ်။ဒီနည်းနဲ့တော့ပြဿနာကိုဖြေရှင်းလို့ရနိုင်မှာမဟုတ်ပါဘူး
။ဒီလောက်ရောက်ကိုကြည်ကျင်းအဖြစ်လူလူရဲ့အခွင့်အရေးတွေကိုပါလေးစားလိုက်နာတယ်ဆိုတော့လူလူကတင်မြောက်ထားတဲ့လက်ရှိအစိုးရအနေနဲ့အခြေခံဆိုးရိမ်မှုတွေဖြစ်တဲ့လူ့အခွင့်အရေးတွေကိုလေးစားလိုက်နာပါမလားဆိုတော့မေးခွန်းထုတ်ဆရာဖြစ်လာကြောင်း Phil Robertson ကပြောပါတယ်။တချင်တုန်းကကိုယ်တိုင်ဖိနှိပ်ချုပ်ချယ်ခံခဲ့ရတဲ့လက်ရှိလွတ်တော်အမတ်တွေအနေနဲ့ဒီဥပဒေကိုဘာကြောင့်မပြင်နိုင်ကြသလဲဆိုတဲ့အပေါ်မှာလဲ Phil Robertson ကမေးခွန်းထုတ်လိုက်ပါတယ
် you know why is a government full of people who are elected who during some part of their lives spent years in prison you know for you know associating with the
NLD ဟာသူထိတွေ့ခဲ့မှုသူရဲ့အမြင်တွေကိုလွတ်လပ်စွာဖော်ထုတ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးဖန်ဆီးခံခဲ့ရတယ်ထောင်ချခံခဲ့ကြရတယ်ဒီလူတွေဟာအခုသူတို့လွတ်တော်မှာဖြစ်လာတော့ဖိနှိပ်ချုပ်ချယ်တဲ့ဥပဒေကိုပြင်ဆင်ဖို့ဝင်လေးနေကြတာဘာကြောင့်လဲလူခွင့်ရေးကိုလေးစားလိုက်နေဖို့ပြက်ကွက်နေကြတာကိုလည်းကျွန်တော်တို့ဘာကြောင့်လဲလို့မေးချင်ပါတယ်ကျွန်တော်ထင်တာကတော့ဒီဆုံးဖြတ်ချက်ဟာ NLD ပါတီခေါင်းဆောင်မိုင်းကလာတယ်လို့ထင်ပါတယ်ဒါဟာဆိုရင်ကြာကိစ္စပါကျွန်တော်ထင်တာကတော့ NLD ခေါင်းဆောင်မိုင်းဟာစစ်ခေါင်းဆောင်တွေနဲ့တခုခုနားလည်မှုစီထားလို့လားဒါမှမဟုတ်အစွန်းရောက်အစွန်းရောက်ဝန်ထမ်းတွေကသူတို့အပေါ်ဝေဖန်ပြောဆိုသူတွေကိုအေးယူလို့ရနိုင်တဲ့ဥပဒေတစ်ခုခုရှိထားစေချင်တာကြောင့်လားဆိုတာလဲစဉ်းစားရဖြစ်ပါတယ
်66ဂါကြီးပြင်ဆင်ရေးကိုအမျိုးသားလွတ်တော်မှာဆုံးဖြတ်လိုက်တယ်ဆိုပေမဲ့ဒါဟာဥပဒေအဖြစ်အတိမဖြစ်သေးပဲပြည်သူလွတ်တော်မှာထပ်မံဆွေးနွေးရအောင်မှာဖြစ်တယ်လို့တကယ်လို့မပြေလည်ခဲ့ရင်ပြည်တော်စုလွတ်တော်အဆင့်မှာထပ်မံဆွေးနွေးရအောင်မှာဖြစ်ပါတယ်ခင်ဗျာ